ယူမာရေဒီယိုမဂဇင်းမြန်မာဘာသာအစီအစဉ်ကကြိုဆိုပါတယ်။ကျက်တည်မင်္ဂလာအဖျားဖျားနဲ့ပြည့်စုံနဲ့ညနေခင်းဖြစ်ကြပါစေရှင်။ယူမာရေဒီယိုမဂဇင်းရဲ့အစီအစဉ်တွေကိုထုတ်လင်းနေတာဖြစ်ပါတယ်။ဒီအစီအစဉ်ကို aragon.org မော့ဆိုက်နဲ့ aragon yuma facebook page တို့မှာဝင်ရောက်နားဆင်နိုင်မှာဖြစ်ပါတယ်။Tomorrow guest နာပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ Aragon Yuma ကရရှိထားတဲ့ဒီတစ်ပတ်သတင်းတွေထဲမှာတော့ဒေတာဖွံ့ဖြိုးရေးတွင်မြို့သမီးများပုံမပါဝင်နိုင်ရေးရခိုင်မြို့သမီးများဆွေးနွေးနေကြပါတယ် Uris Town City ဒေသကအားယခုနှစ်ကုန်တွင်စတဲ့အသုံးပြုနိုင်တော့မှာဖြစ်ပါတယ်ဒီသတင်းတွေနဲ့အတူရခိုင်ပြည်နယ်အတွင်းကနေထိုင်သူများရဲ့အလှပသောလူနေမှုဘဝရုပ်ပုံလွှာများကိုတင်ဆက်ထားတဲ့သတင်းဆောင်မအစီအစဉ်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ဒေတာဖွံ့ဖြိုးရေးတွင်အမျိုးသမီးများပုံမပါဝင်လာနိုင်ရေးအတွက်ရခိုင်လူငယ်မျိုးဆက်တစ်ကွန်ရက်ရဲ့ဦးဆောင်မှုနဲ့ရခိုင်ပြည်နယ်စစ်တွေမြို့မှာအော်တိုဝါလာ18ရက်နေ့ကဆွေးနွေးပွဲတရက်ပြုလုပ်ခဲ့ကြပါတယ်။ဆွေးနွေးပွဲမှာအမျိုးသမီးများကဏ္ဍအသီးသီးမှပါဝင်လာနိုင်မှုကျေးလက်နဲ့မျိုးပြကအမျိုးသမီးများရဲ့ဖွံ့ဖြိုးတိုးတက်မှုလုံခြုံမှုအခြေအနေစတဲ့ကဏ္ဍအသီးသီးကိုထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ညာသောအဖြစ်လုံခြုံမှုကဏ္ဍမှာနေဘက်ညာဘက်လူပြတ်တဲ့နေရာလူစီကားတဲ့နေရာစသဖြင့်ခွဲချမ်းစိတ်ဖြာနေစရာမလိုပဲဘယ်နေရာဒေသတွေမှာမဆိုစိတ်ချနေရတဲ့အခြေအနေဖြစ်စီဖို့လိုအပ်ကြောင်းဆွေးနွေးပွဲကိုတက်ရောက်လာတဲ့ Triple E Management Institute တည်ထောင်သူဒေါ်သက်သန်းရွှေကပြောပါတယ်ဒေသဖွံ့ဖြိုးရေးတွင်အမျိုးသမီးများ၏ပါဝင်နိုင်မှုအခမ်းကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးခဲ့ကြတာဖြစ်ပြီးရခိုင်လူငယ်မျိုးဆက်သစ်ကွန်ရက်တွေပါဝင်ရခိုင်မျိုးသမီးများအစည်းအရုံးအမျိုးသမီးရေးအဖွဲ့ကအဖွဲ့ဝင်တွေနဲ့စိတ်ပါဝင်စားတဲ့အမျိုးသမီးတွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ကြသိမ်းမောင်း9000ကျော်ကုန်ကြခံတိဆောက်ထားတဲ့ရခိုင်ပြည်နယ်ပုံနာကျွန်းမှာရှိတဲ့ဥရတောင်စေတီဒလီကားကိုအခု2018နှစ်ကုန်မှာစတင်အသုံးပြုနိုင်တော့မယ်ဖြစ်တယ်လို့ဂောဘကအဖွဲ့ဝင်တွေကပြောပါတယ်။ဒလီကားကိုပြီးခဲ့တဲ့2018ခုနှစ်ဖေဖော်ဝါရီလကစတင်တိဆောက်ခဲ့တာဖြစ်ပြီးအခုနှစ်ဧပြီလမှာအပြီးသက်ဆောက်လုပ်နိုင်မယ်လို့ညွှန်မှန်းခဲ့ကြပေမဲ့ငွေရေးကြေးရေးပါဝင်တချို့အခက်ခဲတွေကြောင့်မပြီးစီနိုင်ခဲ့ပါဘူး။125ပေမြင့်ပြီးရှောင်းလန်း200ပေရှိတဲ့အဲ့ဒီဒလီကားဟာဓာတ်ဆက်နှလုံးတက်ဆင်သွားမှာဖြစ်ပြီးတလုံးစီမှာလူ14ဦးကန့်လိုက်ပါနိုင်မှာဖြစ်ပါတယ်။လက်ရှိမှာတော့ဓာတ်ဆက်တလုံးကိုတက်ဆင်နေပြီဖြစ်ပေမဲ့လည်းနောက်တလုံးတက်ဆင်မှုငွေကြေးလိုအပ်ချက်ရှိနေသေးတယ်လို့သိရပါတယ်။အလူရှင်တွေစီကကောက်ခံရရှိထားတဲ့မာတီငွေ7,000ကျော်နဲ့စတင်တည်ဆောက်ခဲ့တာဖြစ်ပြီးပြည်နယ်အစိုးရအဖွဲ့မှလည်း7,500ထောက်ပံ့ပေးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီငွေနဲ့မလွန်ငါတဲ့အတွက်အနေနဲ့အရေးကိုသွားရအလှခံခဲ့ကြောင်းဂောဘကအဖွဲ့ကပြောပါတယ်။အဲ့ဒီဥယျတောင်စေတီမှာရခိုင်ပြည်နယ်အတွင်းမှာရှိတဲ့တကိုးကြီးစေတီတွေနဲ့တစုအပါအဝင်ဖြစ်တယ်လို့လက်ရှိဓလေကားမှလည်းရခိုင်ပြည်နယ်မှာပထမဆုံးတည်ဆောက်နေတဲ့ဓလေကားလို့ပြောရမှာပဲဖြစ်ပါတယ်ရှင်။ယူမာရေဒီယိုမဂဇင်းရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သတင်းအစီအစဉ်တွေပြီးမှတော့ရခိုင်ပြည်နယ်ရဲ့လူနေမှုဘဝရာသီများကိုခန်းစားထင်ဟပ်စေမဲ့သတင်းဆောင်မအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအများဆုံးနေထိုင်ကြတဲ့ဒိုင်းနက်ခေါ်တက္ကမလူမျိုးတွေရဲ့အကြောင်းကိုတင်ဆက်ပေးမှာပါ။ဒီသတင်းဆောင်မကိုယူမာရေဒီယိုမဂဇင်းသတင်းတော့ကိုအောင်ကပေးပို့ထားတာလည်းဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအများဆုံးနေထိုင်ကြတဲ့ဒိုင်းနက်လို့ခေါ်တဲ့တက္ကမလူမျိုးတွေရဲ့အကြောင်းကိုတင်ဆက်ပြီးမှာပါ။သူတို့ကဘာကြောင့်ဒိုင်းနက်လို့ခေါ်တာလဲ။ဘလို့ဘာသာစကားကိုပြောကြသလဲ။ဘလို့စင်ရင်ထုံးဖွဲ့ကြသလဲဆိုတာကိုပြပြပေးမှာဖြစ်ပါတယ်။တက္ကမလူမျိုးတွေဟာရခိုင်ပြည်နယ်တဲကမောင်တော်၊ဘူတီတောင်၊ရတိတောင်၊ပုံနာကျွန်း၊ကြောက်တော်၊မြောက်ဦးမင်းများနဲ့ချင်းပြည်နယ်တွေကပလောဝမြို့နယ်တို့မှာပြန့်ကျဲနေထိုင်ကြပြီးအများစုကတော့လေယာဉ်လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းပြုကြသူတွေဖြစ်ပါတယ်။ ကိုယ်ပိုင်ဘာသာစကားစပေအနုပညာရင်ကျေးမှုနဲ့ယက်တီနေနိုင်ကြသူတွေဖြစ်ပြီးကုလူမျိုးအချင်းချင်းတက္ကမလို့ခေါ်ဆိုကြပေမဲ့တခြားတိုင်းရင်းသားတွေကတော့သူတို့ကိုဂျိုင်းနက်လို့ပဲသိရှိကြပါပါတယ်။တိုင်းနိုင်ငံလုံးမှာတက္ကမဂျိုင်းရင်းသားလူရေစုစုပေါင်းက3000ခန့်ပဲရှိရလို့သိရပါတယ်
။ကျွန်တော်တို့ဘူးအချောချောဆိုတော့တက္ကမလို့ခေါ်တယ်။တက္ကမရဲ့အဓိပ္ပာယ်ကတကြဆိုတာပါဠိစကားဖတ်ပါရင်ဆွေးဆောင်နိုင်လူလို့အဓိပ္ပာယ်ပါတယ်။တကြတာတက္ကမဆောင်မအပဲရပဲစက္ကမအပဲပေါ်ပါ
အခုလိုပြပြသွားတာကမြောက်ဦးမြို့နယ်နန်းကြားကျေးရွာကအငိမ့်စားမူလာရန်ကျောင်းဆရာကြီးဦးထွန်းလအောင်ပါဒိုင်းနယ်လို့အမည်တွင်နေခဲ့ရကတော့တမိုင်းထောက်ထားရရရခိုင်ဘရင်မင်းထီလက်ထက်အရှိတ်တက်လို့ခေါ်တဲ့တက္ကမတို့ရဲ့မစ်စစ်ဂီရီဒေတာကိုတင်ပိုက်ပြီးရက်နောက်တက္ကမလူမျိုးတွေကိုအန်ဒါလက်ပတ်မှာနေစားပေးပြီးအနက်ရောင်တိုင်းကိုအခွန်ပေးဆောင်စေခဲ့ရကဒိုင်းနက်လို့ခေါ်ကြတယ်လို့နောက်တစ်မျိုးဒိုင်းလက်နက်ကိုကျွမ်းကျင်တဲ့သူတွေဖြစ်တဲ့အတွက်ဒိုင်းနက်လို့ခေါ်ဖို့သုံးဆွဲခဲ့တာကစပြီးဒိုင်းနက်လို့အမည်တွင်လာခဲ့တာလို့ဆိုပါတယ
်ဒိုင်းရခွင်ကဒါခွင်လေးဒါပလေးဆိုအနာရောပါဒိုင်းနော့ငွေခွင်ဖူရပါလေစသရရခိုင်ပေါ်မွန်တီကိုရောရှင်ကနေလို့စားပြီးကြရခိုင်သူရခိုင်တတိကျော်ကြီးဟလာဒီကျွန်တော်တို့အရှိတောက်လို့ခေါ်ရရလူမျိုးတီကိုဒိုင်းနော့ခေါ်ရာကနေလို့ဒိုင်းနော့အဖရိုက်ဆောင်းသားလာအမိလာလာဆိုလို့ကျွန်တော်တို့သိရပါတယ်
။သူတို့ရဲ့ဘာသာစကားယဉ်ကျေးမှုဓလေ့ထုံးစံတွေဘယ်လိုရှိလဲ။သူတို့ရဲ့အမျိုးသားဝတ်စုံတွေကဘယ်လိုပုံစံလဲ။စတဲ့အကြောင်းအရာတွေကိုသိရှိရဖို့ကိုဘူးဒီတောင်နဲ့မြောက်ဦးမြို့နယ်တဲမှာနေထိုင်ကြတဲ့တက္ကမတိုင်းရင်းသားတွေကိုတွေ့ဆုံပြီးလေ့လာတင်ပြပေးပါမယ်။ဆရာကြီးဦးထွန်းလအောင်ကတက္ကမတို့ရဲ့ဘာသာစကားဟာအင်ဒိုဥရောပအုပ်စုမှာပါဝင်ပြီးမဂဒဘာသာတနီပါဏိဘာသာကိုပြောဆိုကြတယ်လို့ဆိုပါတယ်။တက္ကမလူမျိုးတို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံတွေကရန်ဂါမတီစစ်တကောင်တောင်နန်းဒေသအိန္ဒိယနိုင်ငံတွေကအော်ရနာဒရာပရာဒေ့ရှ်တရီပူရနဲ့မီဇူရန်ဒေသတွေမှာလည်းနေထိုင်ကြပြီးမြန်မာနိုင်ငံကတက္ကမတွေနဲ့ကူလူဆက်ဆံမှုရှိတယ်လို့ပြောဆိုတဲ့ဘာသာစကားအတန်းအနည်းငယ်ကွဲလွဲပေမဲ့အတူတူပဲဖြစ်တယ်လို့ရှင်းပြပါတယ်။
လီတန်ဆိုကွေးဆိုကျွန်တော်တို့မြန်မာမှာဆိုရင်မြန်မာအသင်နေနေရောလာပါတယ်။ရေကြီးတို့မှာဘင်္ဂလားရောမှာကြောက်ကဘင်္ဂလားအသင်နေနေရောပါတယ်။အိန္ဒိယမှာဆိုကလေးဟိန္ဒူစတန်ဟိုဥရဒူဘာသာစကားနေနေရောပါတယ်။ရေကြီးသို့တော်လေးကျွန်တော်တို့ရဲ့မူရောစကားလုံးဒီဝဟာရာဒီဆိုရီအလုံးတူတူပါ။အပယ်လည်းပြောလို့ဆိုလို့ရပါတယ်။မလက်ကတော့မရောက်ပါသေးရဲ့။ဒီထရီပူရာတို့ကအိန္ဒိယကဖုန်ပုံတော့ကြီးတိပါလေရောပုဂ္ဂိုလ်ဒီအိမ်မှာရောက်တဲ့ခါကျွန်တော်တို့ဒီနေ့အပရင်လင်ပေါ်လို့အမြောက်ကြီးရပါတယ်ပေါ်လို့ရတယ်ဆိုတော့ဘာသာစကားလုံးဝတူတည်လို့ရိုင်းရယ်ဆိုတော့သဘောဆောင်ပါတယ
်သူတို့ရဲ့ဝန်စားစီရင်မှုမှာတော့အမျိုးသားတွေကဖြူရောင်ကိုပဲဝတ်ဆင်ကြပြီးခေါင်းမောင်းဖြူကိုဘယ်ဘက်အစချအင်ကြီးဖြူနဲ့ပစိုးဖြူကိုကရောင်းကြိုက်ပုံစံဝတ်ဆင်ခဲ့ကြပါတယ်နောက်ပိုင်းမှာတော့ဒီဝတ်စုံကိုအခမ်းအနားတွေရှိတဲ့အခါမှာပဲဝတ်ကြပါတော့တယ်အဖြူတက်တက်မဟုတ်တော့ပဲအမျိုးသမီးတွေရဲ့အစင်အသွေးနဲ့လိုက်ဖက်အောင်စင်တူပန်းကွက်ပေါ်ပြီးကြကင်အင်ကြီးပုံစံမျိုးချုပ်လုပ်ဝစ်စင်လာကြတာလည်းရှိပါတယ်။ဆရာဦးထွန်းလအောင်ကလည်းအဖြူကိုပဲယောက်ျားတွေဝတ်တယ်လို့သိရခဲ့ပေမဲ့ရိုးရဝတ်စုံတွေပျောက်ကွယ်လာသလိုအထောက်အထားမှတ်တမ်းတွေမရနိုင်တဲ့အတွက်အဖြူဝတ်စုံအပြင်တခြားအစင်တွေလည်းရှိနိုင်တယ်လို့ဆိုပါတယ်
။ဒါကတော့လက်ရှိချက်ရှိဖို့ရခိုင်မှာအကွာဆောင်လို့ရားရပါရင်ကျွန်တော်လည်းသူ့အရင်းနဲ့သူရှိပါဘူးဆိုတော့အလူကြီးဖွယ်ဖို့တော့မဟုတ်ပါဟိုလူကြီးသူမဒီဝဲဒီအဆူကတော့အဖူပါတဆင်းနဲ့ခေါင်းနဲ့တတဲ့အဖူဝဲလူကရောသူတို့အဖူဝဲဖို့တွေကမဟုတ်ပါဘူးအဖူဆိုတော့ကတကယ်သူတော်ဆောင်ဒီဝဲဆိုအဝဲဆော့ပါဘူ
းအမျိုးသမီးတွေကတော့ရင်ကက်အင်ကြီးအပေါ်ယုံပုံဝါနဲ့ထမိန်ကိုဝတ်ဆင်ကြပါတယ
်အောင်ကြီးကတော့ဆာလမ်ခေါ်ရတယ်ဆာလမ်ရွန်စီကတော့ခတ်ဒီထမိန်ကတော့ပီနင်းပီနင်းတရားကတော့ဒူတီ
အသက်18နှစ်ရွယ်ငွေခိုင်ဖြူကတော့ရွာမှာပွဲလန်းသဘင်ရှိတဲ့အခါမှရိုးရဝတ်စုံလေးတွေဝတ်ခွင့်ရတဲ့အတွက်ပျော်ရွှင်ရတယ်လို့ပြောပါတယ
်ကိုအေးရအယူကိုကိုဝဲရဆက်ပဲပြောပါမယ်ကျက်တဲ့ရှိစပိုင်းနဲ့ရှိပြူပိုင်းအရှင်ပူပူတီကြပိုင်ဝဲပိုင်တောင်းခံခါဝါကြဝဲရပန်းအမီတရမဝဲပိုင
်းထမိန်ကိုတော့ဒူးစစ်နာမှာအရစ်တွေနဲ့အစင်ကိုခွဲကြပြီးအသက်ရွယ်အလိုက်တတ်မှတ်တဲ့အစင်ကိုဝတ်ဆင်ရပါတယ်မိန်ကလေးတွေထမိန်စပြီးဝေးရတဲ့အရွယ်ကစလို့အရစ်3ခုပါတဲ့ထမိန်ကိုဝေးရပြီးအိမ်အောင်ပြုတ်တဲ့အချိန်ဆိုရင်အရစ်5ခုပါတဲ့ထမိန်ကိုဝေးရပါတယ် အရင်ခုနှစ်ခုနဲ့ထမင်ကတော့အသက်ကြီးတဲ့အဖွားအရွယ်တွေဝေးရတယ်လို့ဆိုပါတယ်။အရစ်တွေကိုသတ်မှတ်တာကတော့ဗုဒ္ဓဘာသာယဉ်ကျေးမှုကိုအခြေခံပြီးယတနာ၃ပါး၅ပါးသီလနဲ့သူတော်ကောင်း၁၀၈ပါးကိုအလေးထားစောင့်ထိန်နိုင်မှုအတွက်ရည်ရွယ်တယ်လို့ဦးထွန်းလာအောင်ကရှင်းပြပါတယ်
။အိမ်တော်ကတော့ဝါသားကြာလာတဲ့အခါငါတွေဝေးရပါတယ်။အဲ့တော့ကြာလကားရတဲ့အတွက်ကာမီသူမိစစာရာကန်တီမထိုင်ရအောင်ငါဘာတိလာကိုလုံလာဖို့ဆိုရအဒိတ်ထင်နေဝဲစပါရေကကျွန်တော်တို့မှာကိုတပိန်ကိုတရမရှိရခဝဲချပဝဲနေရစပေါ်တာ
မတန်းတမ်းမိုးကဘူးတီတောင်မြို့နယ်လောင်းချောင်းရွာမှာနေထိုင်သူပါသူကရိုးရဝဲစုံတွေနှစ်သက်လို့စူဆောင်းထားပြီးအခအခွင့်တင်နိုင်ဝဲစင်လေးရှိပါတယ်တကမအမျိုးသမီးတွေကအနှက်ရောင်အနီရောင်ကိုအခြေခံတဲ့ခြေရဲဝဲစုံတွေကိုဝတ်ကြပါတယ်သူကတော့ရိုးရအစင်းတွေကိုအခြေခံပြီးခေကာလအလျောက်ပေါ်လာတဲ့ဝတ်စုံကိုနှစ်သက်တယ်လို့ပြောပါတယ်
။တခြားလူမျိုးတွေမှာဆိုရင်ထမင်းကိုချုပ်ပြီးတော့ဝတ်တယ်။ကျမတို့မှာဆိုရင်တော့ထမင်းကိုမချုပ်ဘူးပေါ့။ဒီတိုင်းပဲချုပ်တော့ပေါ့နော်။ဒီထမင်းအနေနဲ့ဝတ်လိုက်တာပေါ့။ကိုဝတ်ချင်တဲ့အင်ဂျင်ကိုဝတ်လို့ရတယ်။တပတ်ကိုခြုံရတာပေါ့။အမျိုးမျိုးရှိတယ်အဲ့တပတ်ကိုခြုံတာမှလည်းဒီတိုင်းဆက်လွေလိုမျိုးခြုံမလားဒါမှမဟုတ်ပဲနဲ့ဒီရင်စီးမလားပေါ့နော်။ဒါပေမဲ့ဒီအခုဒီရခိုင်ပြည်နယ်အနေထားနဲ့ဆိုရင်တော့ဒီခါပေါအောင်ထိတော့မဝတ်နိုင်သေးဘူးပေါ့နော်။ဒီအင်ဂျီကြတော့ရှေရှေလေးရဲ့လက်ရှည်လိုပါတော့ပဲအဲ့လိုမျိုးဝတ်တာပေါ့
မောင်လှရွှေကအဝေးတင်တက်ကတော့ဒုတိယနှစ်တက်နေတဲ့အကြောင်းသားတစ်ယောက်ဖြစ်ပြီးနန်းချားရွာမှာနေပါတယ်ရိုးရဝတ်စုံလေးတွေဝတ်ချင်ပေမဲ့သူ့အတွက်တော့အခက်အခဲဖြစ်နေရပါတယ်အဓိကအကြောင်းကတော့ရှိရဲ့ဝတ်စုံနဲ့လူကြီးမမျှတဲ့အတွက်မဝတ်နိုင်ပဲဖြစ်နေရတာလို့ဆိုပါတယ
်သူတို့ကကိုရိုးရဝတ်စုံကိုဟိုဖော်ထုတ်ပြနေဆိုတော့လေရင်ချင်းမှုသူကိုရကာချာကိုဖော်ထုတ်ပြတော့လေသူတို့လည်းတကယ်ဂုံယူမိပါတယ်လေးလေးလေးစားပါတယ်သူတို့ကြ
တကယ်လဲဒီလိုဝတ်စုံတစုံရဖို့တိတ်မလွယ်ပါဘူးကိုပိုင်ဝယ်ယူထားခြင်းသူတွေကတော့ငွေကြေးအမြောက်များသုံးဆွဲရတဲ့အတွက်ဝတ်စုံအပြည့်စုံဝယ်ယူနိုင်သူကလည်းနေပါလွန်မှသေးတယ်စစ်တွေတက္ကသိုလ်မှပညာသင်နေတဲ့အကြောင်းသားညီညီထွန်းကဝတ်စုံတစုံရဲ့တန်ဖိုးကိုအခုလိုပြောပါတယ
်ယောက်ျားလေးပြင်ဆွက်ကျုံမြန်မာငွေနဲ့ပုံပေါင်းခွဲအဲ့လိုမျိုး၅လောင်းရောအဲ့လိုမျိုးတွေရှိတယ်တဲ့ခြေသားကောင်းကောင်းတော့ပေါ့ဆရာကြီးဟိုအမျိုးသမီးကြတော့ထမင်းတစ်ထည်ကိုကြတော့၃လောင်းတပတ်တစ်ထည်ကို၄လောင်း၃လောင်းခွဲဟိုအဲ့လိုပဲဟိုနောက်ပြီးငွေသားတွေရောပါမယ်ဆိုရင်အကုန်တသိန်းကျော်လောက်တော့ပေါ့
တက္ကမအမျိုးသမီးတွေကငွေသားကိုပဲအစင်တစားဖြစ်သုံးဆွဲကြပြီးငွေပရက်ငွေခါစီကျိုးငွေလက်ကနဲ့ခြေချင်းတွေကိုစင်ရင်လေးရှိပါတယ်ရွှေကိုတော့ဘာသာရေးအရအထွတ်တမြတ်သုံးဆွဲကြတာဖြစ်လို့ကိုခန္ဓာမှာအလှဆင်ပစ္စည်းအနေနဲ့မသုံးကြဘူးလို့ပြောကြပါတယ်ဒီခေတ်မှာတော့ငွေသားအစင်တစားတွေမရနိုင်တော့သလိုတံမိုးလည်းမြင့်လာတာကြောင့်စင်ရင်နိုင်တာမရှိတော့ပါဘူးတချို့ကတော့ငွေသားစင်းနှုံးမြင့်လာတဲ့အတွက်အစင်တစားတွေကိုရောင်းချလိုက်ကြတာကြောင့်ပျောက်ကွယ်သလိုဖြစ်လာနေတယ်လို့ဆိုပါတယ်ဒါပေမဲ့အမျိုးသမီးတိုင်းမှာငွေသားလက်ကောက်တွေတော့ဝတ်ဆင်နေကြပါသေးတယ်။မူလဝတ်စုံအစင်တစားတွေရှားပါးကွယ်ပြောက်လာပေမဲ့ရိုးရဝတ်စုံအစင်တစားတွေကိုခေကာလနဲ့အညီဖန်တီးဝတ်ဆင်နိုင်မှုစိတ်ကူးတွေကတော့ရှိနေကြပါတယ်။တတမိုးကသူ့စိတ်ကူးတွေကဝတ်စုံလေးကိုအခုလိုပြောပြပါတယ
်။လူရတီတို့ပါလို့ဆိုရင်ဥမာအမျိုးသမီးတွေမှာရှိတယ်ပေါ့နော်။ခါတူအင်ဂျီရဲ့ရှက်ပေါ်ပေါ်လေးနဲ့ပေါ့အဲ့လိုမျိုးတပတ်ကလေးကဘယ်ဖက်ချဲမှရှုံပြီးတော့ဒီအဲ့လိုမျိုးလောက်တာပို့ပြီးတော့ရင်ကျေးတယ်လူရတီခါလေးလေဝင်လေထက်ရှိတဲ့ပုံစံမျိုးပေါ့။အဲ့လိုမျိုးရှင်တယ်။အရင်ကြိုက်တယ်အဲ့လိုမျိုးရတာ။
ဒါပေမဲ့မောင်လာရွှေနဲ့ညီညီထွန်းတို့ကတော့တဏ္ဍမှုနဲ့မတူတဲ့အမြင်ရှိပေမဲ့အလုံးကတော့တကမလူမျိုးတွေဓာန်းတို့အတိမတ်ပြုခံရဖို့ယဉ်ကျေးမှုတစ်လေထုံးစံတွေတိုးတက်ဖို့ညှော်လင့်နေကြပါတယ
်။ကိုယ့်ယဉ်ကျေးမှုကိုယ့်ရဲ့အချက်တိတ်ခါကိုထိမ့်သိမ့်နိုင်နေတဲ့ပုံနော်။ဘောကနေရှုံပြလုံးဝဖြည်းဖြည်းလေးဝစီရှင်နေပုံနော်။ဟိုအင်ကြီးအနီရောဝက်လိုက်တာတို့ချစ်စရာကောင်းတယ်အဲ့လိုမျိုးမြင်တယ်ကျွန်တော်ပေါ့။
မဟုတ်လေအဲ့ဒါကြာတော့ဘယ်လိုပြောမလို့တမရီဝေဖန်တာတော့မဟုတ်ဘူးလေကိုကိုဝစ်ရှင်နဲ့တော့ဝစ်လို့ရတာပဲဒါကဘာဖြစ်လို့လဲဆိုတော့ဒါကရိုးရပဲအဲ့လိုပုံစံမျိုးပေါ့မို့ဒီကျမအနေနဲ့ဆိုအဲ့လိုမြင်နေလဲပေါ့
ဒါကြောင့်ကျွန်တော်အဲ့လိုဝတ်မယ်ဆိုတော့ဒီလိုပုံစံမျိုးအင်ကြီးလုံးမယ်ဆိုတော့အဲ့ဒါကိုရဲ့ဟိုရိုးရဝတ်ဆုံကိုဖြစ်စီရကြားမှလာတမရနိုင်ငံစီကဟိုအတူယူတာပုံစံမျိုးလို့ဖြစ်ပါမလားဆိုပြီးအဲ့လိုဆိုရင်တာမျိုးဖြစ်ရတယ်နော်
ယူမာရေဒီယိုမဂဇင်းရဲ့အပတ်စဉ်ရေဒီယိုအစီအစဉ်ဒီမှာတင်ပြဆုံးပါပြီ။နောက်သတင်းပတ်များမှာလည်းဆက်လက်နှာစင်မှုဖိတ်ခေါ်ပါရစေ။ဒီအစီအစဉ်ကိုသတင်းများပေးပို့လိုတာဝေဖန်အကြံပြုလိုတဲ့ဆိုရင် info@aragon.org နဲ့ yumaradio@gmail.com ကိုအီးမေးဖြင့်ဆက်သွယ်ပေးပို့နိုင်သလို39255165962ကိုလည်းတယ်လီဖုန်းဖြင့်ဒါရိုက်ဆက်သွယ်ခေါ်ဆိုနိုင်ပါတယ်လို့ဖိတ်ခေါ်ရင်ကျမတို့ရဲ့အစီအစဉ်ကိုဒီရင်မဲ့ရန်နာပါရစေ။ တော်တာရှင်များကိုစိတ်နှပြစမ်းမရှင်လန်းနိုင်ကြပါသည်ရှင်။